မင်္ဂလာပါ RFA ပိတ်သက်များခင်ဗျာအခုပထမဆုံးမြန်မာနိုင်ငံမှာစစ်ရေးတိုက်ခိုက်မှုတွေအရှိန်မြင့်တက်နေတဲ့အချိန်မှာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ရဲ့လေတပ်နဲ့ကြီးတပ်တွေယူနန်ပြည်နယ်မှာ3ရက်ကြာစစ်ရေးလေ့ကျင့်ခဲ့တဲ့အကြောင်း South China Morning Post သတင်းစာကဆောင်းပါးကိုတင်ပြပါမယ်အခုတစ်ပတ်အင်္ဂါနေ့ကနေစတင်ပြီး PLA ရဲ့စစ်ရေးလေ့ကျင့်မှု3ရက်မှာစစ်မြေပြင်ထောက်လှမ်းရေးအရေးပေါ်အခြေအနေသတိပေးတုံ့ပြန်မှုစစ်ရေးရထိန်ချုပ်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကိုစမ်းသပ်လေ့ကျင့်ခဲ့တယ်လို့ PLA ရဲ့တောင်ပိုင်းစစ်ဌာနချုပ်တာဝန်ရှိသူက WeChat အကောင့်မှာရေးသားခဲ့ပါတယ်။ PLA ရဲ့တပ်တွေဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာ၊နေဆက်ဒေသလုံခြုံရေးနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်တွေကိုအကာအကွယ်ပေးဖို့ဘလို့အရေးပေါ်အခြေအနေမျိုးကိုအတွက်မဆိုတုံ့ပြန်ဆောင်ရွက်သွားဖို့အသင့်ရှိနေတယ်လို့လည်းအဲ့ဒီကြေညာချက်မှာပါရှိပါတယ်။ယူနန်ပြည်နယ်အစိုးရကနေထုတ်ပြန်တဲ့အချက်အလက်တွေအရရေးဆွဲထားတဲ့မြေပုံမှာတော့ PLA ကနေစစ်ရေးလေ့ကျင့်နေတာဟာတရုတ်မြန်မာနယ်စပ်ကရွှေလီမြို့အနီးနဲ့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမြန်မာနိုင်ငံနယ်စပ်နဲ့ကပ်နေတဲ့အခြားမြို့နယ်တွေမှာဖြစ်နေတာတွေ့ရပါတယ်။ဒါဟာအခုနှစ်တွင်ယူနန်ပြည်နယ်မှာတတိယအကြိမ်မြောက်စစ်ရေးလေ့ကျင့်တာဖြစ်ပြီးတော့ခုဒီချိန်မှာစစ်ရေးလေ့ကျင့်တဲ့နေရာတွေနဲ့အသုံးပြုတဲ့စစ်လက်နက်ပစ္စည်းတွေအကြောင်းပိုပြီးတိတိကျကျထုတ်ပြန်ခဲ့တယ်လို့ South China Morning Post ကဖော်ပြပါတယ်။အခုဆက်လက်ပြီးတရုတ်နိုင်ငံဟာကမ္ဘာအရက်ကအခြားအာဏာရှင်နိုင်ငံအစိုးရတွေကိုထောက်ခံအားပေးလိုက်မယ်လို့လေလာသုံးသပ်သူပညာရှင်တွေကသုံးသပ်ခဲ့ကြပါပြီ။မြန်မာနိုင်ငံအချက်တဲမှာတော့တရုတ်အစိုးရဟာအာဏာရှင်စစ်ကောင်စီအာဏာတည်မြဲရေးအတွက်ထက်ကိုကြိုးစည်းပွားကိုပဲအတိကထားတာတွေ့ရတဲ့အကြောင်းသုံးသပ်ထားတဲ့ဩစတြေးလျနိုင်ငံအခြေဆိုင် Lowy Institute ကဆောင်းပါးကိုတင်ပြပါမယ်။တရုတ်အစိုးရဟာမြန်မာနိုင်ငံမှာတည်ငြိမ်မှုရှိစေဖို့အထူးသဖြင့်တရုတ်နိုင်ငံယူနန်ပြည်နယ်နဲ့နယ်စပ်တလျှောက်နဲ့ BRI စီမံကိန်းတွေတည်ရှိတဲ့ဒေသတွေမှာတည်ငြိမ်အေးချမ်းမှုရှိစေဖို့အလေးထားတယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးရကစားအချိန်ကတရုတ်နိုင်ငံဟာဗမာပြည်ကွန်မြူနစ်ပါတီဘကပအဖွဲ့ကိုအားပေးထောက်ခံခဲ့ပြီးတော့အဲ့ဒီဘကပဟာနောက်ပိုင်းမှာမြန်မာစစ်တပ်အခုရင်ဆိုင်နေရတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်အသွင်ပြောင်းလာတာဖြစ်တဲ့အတွက်မြန်မာစစ်ကောင်းဆောင်တွေဟာတရုတ်နိုင်ငံကိုမယုံကြည်တဲ့အမြင်သဘောထားရှိတယ်လို့ဆိုပါတယ်။မနေ့ကအော်တိုဘာလာကလည်းစစ်ကောင်စီတပ်တွေအကြီးအကျယ်ရှုံးနေကြရတဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့1028စစ်စင်ကြီးဟာတရုတ်နိုင်ငံရဲ့အတန်တိတ်ထောက်ခံမှုတွေပါခဲ့တယ်လို့သုံးသပ်ရပါတယ်။တရုတ်နိုင်ငံဟာလက်ရှိချိန်မှာလက်တွေ့ကြတဲ့မူဝါဒကိုဆွဲကင်ပြီးစစ်ကောင်စီကိုရွေးကောက်ပွဲအမြန်ဆုံးလုပ်ဖို့တိုက်တွန်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့အာဏာရှင်အစိုးရဘယ်သူပဲဖြစ်ဖြစ်တရုတ်နိုင်ငံဟာသူတို့ရဲ့ကိုကြိုးစည်းဘွားကိုအကာအကွယ်ပေးမဲ့ဘယ်သူကိုမှဆိုလက်ခံမဲ့သဘောရှိတယ်လို့သုံးသပ်ထားတဲ့အကြောင်း Lowy Institute ရဲ့ဆောင်းပါးမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။